တော်ရှင်များခင်ဗျာရွေးကောက်ပွဲမှာတခဲနဲ့အနံ့ရခဲ့ NLD ပါတီရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်အနေနဲ့စစ်ခေါင်းဆောင်ဟောင်းတွေလက်ရှိခေါင်းဆောင်တွေနဲ့ဇက်တိုက်ဆိုသလိုတွေ့ဆုံဆွေးနွေးနေပါတယ်ဒီလိုထူးထူးခြားခြားတွေ့ဆုံမှုတွေဟာရွေးကောက်ပွဲအနံ့ရခေါင်းဆောင်ထံကိုချောချောမွေ့မွေ့အနာလွှဲပြောင်းပေးနိုင်မဲ့လမ်းစာတစ်ခုလို့ဆိုနိုင်ပါပြီလားမြန်မာနိုင်ငံမှာအမျိုးသားပြည်နယ်တင်မြှင့်ရေးဒီမိုကရေစီပေါ်ထွန်းရေးမှာစစ်ခေါင်းဆောင်တွေနဲ့တင်မြှင့်ဖို့ကဘာကြောင့်အရေးကြီးနေတယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ဒီဆွေးနွေးပွဲမှာပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားမြင်တွေကိုကျွန်တော်တို့အရင်ဆုံးဆွေးနွေးကြည့်ကြပါတယ်။ဒီမကြာသေးခင်ကပဲတက်မလို့ကဝဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့တွေ့တယ်။တမန်ဦးသိန်းစင်နဲ့တွေ့တယ်။နောက်ဆုံးမှဆိုရင်လည်းထူးထူးခြားခြားအနေနဲ့ကတော့ဗိုလ်ချုပ်မှုကြီးဟောင်းဦးသန်းရွှေနဲ့တွေ့ပါတယ်။ဆိုတော့တွေ့ဆုံမှုအသေးစိတ်တွေကိုတော့မထောက်ပြန်ပါဘူး။ဒါပေမဲ့အနာလွတ်ပြောင်းရေးကိစ္စတွေဖြစ်မယ်ဆိုတော့ခံမလို့ရနိုင်ပါတယ်။ဆိုတော့အခုတွေ့ဆုံမှုတွေကနေချောချောမွေ့မွေ့အနာလွတ်ပြောင်းနိုင်ရေးကိစ္စတွေမှာဘလောက်တိတွားဖြစ်လာနိုင်မယ်လို့ခံမလို့ရမလဲ။ဒါကြောင့်ဆရာဦးစည်းစုအောင်မြင့်ရဲ့အရင်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာ။
အဲဒါနဲ့တက်တဲ့လူကဟိုတွစ်ချုံမှုဆိုတာကလေလေလိုအပ်တယ်လို့ကျွန်တော်ထင်ပါတယ်။ဟိုဘာကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာအခုချိန်1.5ကျော်ကျော်ပေါ့နော်1.5ကျော်ကျော်တောက်လျှောက်တိုင်းပြည်ကိုအုပ်ချုပ်ခဲ့တာကစစ်ဘုရုပ်တွေဟုတ်ချေဟုတ်မယ်။နောက်ခုချိန်ကတ်မတော်ကိုကြောထောက်နောက်ခံပြုထားတဲ့စစ်ဘုရုပ်ဟောင်းနေရာပဲအုပ်ချုပ်ခဲ့တာပါ။အခုလိုမျိုးပြည်သူလူထုကရေကောက်ချေပြောက်လိုက်တဲ့အစိုးရအဖွဲ့တည်းရဒုမုတ်ခေါင်းဆောင်တွေကိုအာဏာပြောင်းလဲဆိုတာမရှိခဲ့ပါဘူး။မရှိခဲ့တဲ့ခါကျတော့ဒီဟာကြီးကတကယ်လည်းဖြစ်မလားတကယ်လည်းပြောင်းပေးလို့ဆိုဒီလိုပုံစံပြောင်းပေးမှလည်းဆိုတဲ့ဟာကအားလုံးရလဲဟိုဥစ္စာပေါ့နော်ဟိုကလည်းစိတ်မချတာတွေပါလိမ့်မယ်ရှိပါတယ်ဆိုတော့ဒီလိုခြေလိုမျိုးမှကြတော့အခုအာဏာပြောင်းမှုကဒီ2010လို့ဟိုအရင်တော့ဖြစ်ခဲ့တာတွေနဲ့မတူတဲ့ခါကြတော့တစ်ဖက်ဆွဲပြီးမဲ့လူနဲ့အလဲခံမဲ့လူတွေနဲ့တွေ့ဆုံပြီးတော့မှသာချောချောမွေ့မွေ့ဖြစ်မယ်ဆိုတဲ့အနေထားကိုကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်ဒီတွေ့ဆုံမှုကအရေးကြီးတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံဒီမိုကရက်တစ်တပ်ပေါင်းစုကဒေါက်တာနိုင်အောင်လည်းရှိနေပါတယ်ဒေါက်တာနေအောင်အမြင်လည်းပြောပါဦးခင်ဗျာအခုဒီလိုဟိုတွစ်ဆုံမှုတွေစစ်ကောင်းဆောင်အဟောင်းတွေရောလက်ရှိကောင်းဆောင်တွေရောတွစ်ဆုံနေတဲ့ကိစ္စတွေကမြန်မာနိုင်ငံမှာဒီအခုအာဏာလွှဲပြောင်းရေးကိစ္စကိုလူတွေလည်းအာရုံစိုက်နေကြတယ်ဒီကိစ္စတွေမှာဘလောက်တိကျတုံ့ဝါဖြစ်လာနိုင်မယ်လို့ယူဆလဲခင်ဗျာ
အခုပြီးခဲ့တဲ့2015ရွေးကောက်ပွဲကဒီတမန်ဒီဒီမိုကရေစီနိုင်ငံမှာရှိတဲ့ဒီတမန်ရွေးကောက်ပွဲတွေအလို့ဖြစ်စင်နေမဟုတ်ဘူးဗျာဆိုတော့ဒီရင်ဒီဟိုအစဉ်စဉ်တော့ဒီဆရာချင်းအစိုးရပြီးတော့စစ်တပိုင်းအစိုးရအခုရွေးကောက်ဝင်ပြီးတော့မှာခါဟိုဒီမိုကရက်တစ်အစိုးရပေါ့ဆိုတော့အဲ့ဒီအခုပြောင်းအတွက်ကိုဒီအာဏာလွှဲပြောင်းရေးတွေမကဘဲနဲ့ဒီဖြည့်ရှဲမဲ့ပြဿနာတွေအတွက်ကိုကအရင်လူတွေနဲ့လဲစပါဖို့လိုရဆိုတဲ့ခါကျတော့ဒီအာဏာလွှဲပြောင်းရေးချုံးမှုကိစ္စတက်တက်တည်းမဟုတ်ဘဲနဲ့ဒီရှေ့လျှောက်ဒီအမျိုးသားပြည်နယ်တည်မြဲရေးအတွက်ကိုဥပဒေနဲ့လမ်းစာမျိုးဖြစ်ဖို့လဲကျွန်တော်ကြည့်ရှိကောင်းရှိနိုင်ပါလေအဲ့လိုဖြစ်မဲ့ဆိုရင်ဘူတော်အားကောင်းမလို့ထင်ပါလေခင်ဗျဟု
တ်ကဲ့ကျေးဇူးပါကျွန်တော်ဒီအပေါ်အမျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ကဥက္ကဋ္ဌခွန်မြင့်ထွန်းလည်းရှိနေပါလေဥက္ကဋ္ဌမြင့်ထွန်းရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျအ
ကျွန်တော်တို့အမြင်ကတော့ဒီအခုလိုမျိုးဒီပြေဆုံးမှုတွေကတော့ကျွန်တော်မြန်မာကအံတန်ကောင်းတယ်လို့မြင်ပါတယ်ဒီလိုမျိုးပဲကျွန်တော်တို့1990ပြည့်ယူကောက်ပွဲပြီးတဲ့အချိန်မှာဒီလိုမျိုးပြေဆုံးမှုတွေဖြစ်ခဲ့မယ်ဆိုကျွန်တော်တိုင်းပြည်ကံကြမှာအလွန်ကောင်းတယ်ဖြစ်ပါတယ်သို့တော်လည်းပဲဖြစ်ပြီးခဲ့တဲ့သင်္ကန်းစာတွေကြည့်ပြီးတော့မှ2015ရွေးကောက်ပွဲရလတ်ကိုအတိအမှတ်ပြုဖို့အတွက်ဒါဦးတန်းရွှေပါဝင်ပေါ့လေဒီလိုမျိုးဟောင်းဦးတန်းရွှေပါဝင်တမလို့ခေါင်းဆောင်အားလုံးအစိုးရတွေကဒီလိုမျိုးဟိုအကောင့်တွေပေါ်နေတဲ့ဟာကိုတော့ကျွန်တော်တို့မြင်တာကိုအလေးနဲ့ထားပါတယ်ကျွန်တော်တို့မြင်တဲ့အမြင်ကတော့ဒီအပြောင်းလဲပြည်သူလူထုကလိုချင်တဲ့အပြောင်းလဲဆိုတာကျွန်တော်တို့ဒီအမျိုးသားပြည်နယ်တင်းမြတ်ရေးငြိမ်းချမ်းရေးနဲ့ဒီဖယ်ရယ်ပြည်ထောင်စုတည်ဆောက်ရေးဖြစ်ပါတယ်အားလုံးရဲ့အခြေခံတော့အမျိုးသားပြည်နယ်တင်မြေကြီးဖြစ်ပါတယ်ဒီနေ့ပြည်သူဆွေးနွေးမှုတွေအားလုံးကဒါအမျိုးသားပြည်နယ်တင်မြေကြီးပေါ်မှာအခြေခံထားတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်အထူးအပြည့်ဒီပြည်သူမှုကနေပေါ့လေလက်တွေ့ကျကျဖြစ်လာနိုင်တဲ့အချက်တွေကတော့ဒီနိုင်ငံတော်သမ္မတဆိုတာတောင်ဆန်းစုကြည်ကိုတားဆီးရတဲ့59စလုံးလို့ဒီပုံမှန်မျိုးလည်းပဲဒီလိုပြည်သူမှုတွေကနေပယ်ဖြတ်နိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်ထားပါတယ်ဒါဘာကြောင့်လဲဆိုတော့တကယ်တကယ်တော့ဒီ59စလုံးပုံမှန်မျိုးဟာဒါဒီရေကြက်ရှိရှိနဲ့လောက်ကြလို့လေဒီလိုပြောထားနိုင်ပါတယ်။ဒါလည်းဆိုတော့ကျွန်တော်1990ကျော်ရေကောက်ပွဲတုန်းကဒေါန်ဆန်းစုကြည်ကတော့တော်တော်ကိုယ်စီလည်းလောင်းနေနဲ့တင်ပါတယ်။အဲဒါကိုကျွန်တော်တိုင်းသားလူမျိုးရေးပါတီကဦးလပံကောင်ကန့်ကွက်တယ်။ကန့်ကွက်တဲ့အတွက်1990ကျော်ရေကောက်ပွဲမှာဒေါန်ဆန်းစုကြည်ကတော်တော်ကိုယ်စီနဲ့ရေကောက်ပွဲကိုဝင်ရောက်ရှင်ပြန်ခြင်းမရှိဝင်ရောက်မရှင်ပြန်နိုင်ခဲ့ပါဘူး။အခုဒီ2012ဂျာပြတ်ရေကောက်ပွဲနဲ့ဒီ2015ရေကောက်ပွဲတွေမှာဒေါန်ဆန်းစုကြည်ကိုသောတော်ကိုယ်စားလှယ်နဲ့ဝင်ရောက်ခွင့်ပေးခဲ့တာကဒီသူ့ရဲ့ဥပဒေရဲ့အဓိကဆိုလိုချက်ဖြစ်တဲ့ဒီနိုင်ငံသားအစိုးရရဲ့ကျေးဇူးပြစ်စာကိုစောင့်ကြည့်ရေးပေးပြီးဆိုတဲ့အတိတ်ပဲပြည့်ပြည့်ပြီးတာဖြစ်ပါတယ်ကျွန်တော်မြင်ပါဒါကြောင့်မို့လို့ဒီကျွန်တော်ပြောလင်းနေပါလေဒေါန်ဆန်းစုကြည်ကိုယ်တိုင်သမရအနေနဲ့ဥဆောင်ပြီးတော့မှလုံနိုင်မဲ့အခွင့်အာဏာကိုရမယ်လို့ကျွန်တော်မြင်တယ်
ကျွန်တော်လူလာတဲ့ဒီအပြောင်းလေလူလူကဟိုအပြိုင်နဲ့တည်းဒီကျွန်တော်မဲပေးလိုက်တဲ့အပြောင်းလေကိုကျွန်တော်ဖော်ဆောင်နိုင်မယ်လို့ကျွန်တော်လို့ညွှန်လင်းပါတယ်။ဟုတ်ကဲ့ကျွန်တော်ဒီမှာဟိုစနေဝဲအတွက်ကိုဆက်သွယ်ထားတဲ့ပုံကူတယောက်လည်းရှိနေပါတယ်ရန်ကုန်မြို့ကကိုစလိုင်းပွေကုန်းမှာကိုစလိုင်းပွေကုန်းရဲ့အမြင်ကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ။ဟုတ်ကဲ့ပါကျွန်တော်ရှင်
ီတွေကိုဆွေးဆုံနေဆိုတာအင်တာမကောင်းပါတယ်သူရဲ့ပြောပြောနေတဲ့မျိုးသားပြန်တဲ့ပြင်းပြင်းဆိုတဲ့ဥစ္စာကိုအကောင့်ချေပေါ်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီတွေ့ဆုံချင်းအဖြစ်တော့အောင်ဆန်းစုကြည်နောက်တင်ပြင်းနေပြည့်သုံးပြည့်တို့တွင်မှာသမရဖြစ်လာနိုင်တယ်လို့ကျွန်တော်အဲ့လိုပြောရင်းဖြစ်ကြီးနေဆိုတော့သဘောထားမှတ်ချက်ပေးခြင်းလေဘာကြောင့်လဲဆိုတော့မတူဘူးွားဖြစ်နေလို့ဆိုအရင်တုန်းကဆိုးချေးတဲ့လူတွေဖြစ်လို့ဆိုပြန်လေတိမြဲရေးဆိုပြီးတော့မှဒေါအောင်ဆန်းစုကြည်ကနေပြီးတော့မှဖျားတရားကိုရှစ်ထားပြီးတော့မှအထင်းထင်းချာချာနဲ့ဒီလူထုကိုဆိုတွေ့ပြတာအင်တာမတော့ကြလားလားလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့တလက်စာရဲ့ဒီတော်တက်ရှင်နေပေးထားတဲ့စာတချို့ကိုလည်းကျွန်တော်တို့ဖော်ပြပေးခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်ဒီတရက်မြို့ကဦးလာမြင့်ရဲ့ပေးစာပါခင်ဗျာနောက်လောက်ကျေးဇူးပြုဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်တင်းငိမ့်တည်ငြိမ်ပြီးနိုင်ငံကြီးများတွင်အာဏာလွှဲပြောင်းမှုမှာသမင်းစားရေတောက်အစင်နာဖြစ်ပါသည်ထွန်းတစ္ဆာဒီမိုကရေစီနိုင်ငံများတွင်မူတင့်မြတ်ရေမလုံနိုင်မှာကတကားပေါက်ကထွက်ပရင်းပေါက်ကပြန်ဝင်တက်ပါသည်ပိုလန်တွင်လက်ချ်ဝါလ်စာကဘောချုပ်ကြီးဂျာရူဇက်စကီကိုနိုင်ငံကိုနနစ်ခန့်ဆက်လက်တာဝန်ယူရန်ကမ်းလှမ်းခဲ့မှုပါသည်တနစ်ခန့်လုပ်ပြီးလုံလောက်ပြီးဟုကြေညာအာဏာဆွန့်သွားခဲ့ပါသည်ငြိမ်းချမ်းစွာအသွင်ကူးပြောင်းရေးနမူနာတစ်ခုဖြစ်ပါသည်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့နောက်စာစာကတော့ကျွန်တော်မြန်မာပြည်ကတော်တော်ရှင်တူဆိုပြီးတော့ပြပုထားရဲ့စာနားလည်မှတ်ပြပါ
ဟုတ်ကဲ့အနိုင်ရပါတီဟာစစ်တပ်ကဗိုလ်ချုပ်မှုကြီးငင်းရောလက်ရှိရောအပြင်တခြားအရေးပါတဲ့ဗိုလ်ချုပ်ကြီးတွေကိုအာဏာအေဂျင့်စွာလွှဲပြောင်းရေးအတွက်တွေ့ကိုတွေ့ရပါမယ်တွေ့ရဟာလဲမန်ကန်နဲ့လောက်ရပါအပြည့်အဝထောက်ခံပါတယ်စစ်တပ်ကဗိုလ်ချုပ်ကြီးတွေမဆိုထားနဲ့ရက်ွက်ထဲကဆဲအိမ်မှုယာအိမ်မှုတောင်အာဏာကိုလက်လွတ်ချင်ကြတာမဟုတ်ဘူးစစ်တပ်ကတနတ်ရှိတော့အာဏာရှိတယ်အာဏာရှိတော့လှုပ်ချင်တိုင်းလှုပ်လို့ရတဲ့အပြင်25ရာခိုင်နှုန်းကလည်းယူထားတော့ပွဲပြီးမိသေးပေါ့ဒါကြောင့်သူတို့ရဲ့တနတ်တွေအာဏာတွေနဲ့မတရားယူထားတဲ့စီးစိမ်ဥစ္စာတွေအသက်အိုးအိမ်တွေကိုအကာအကွယ်ပေးဖို့တွိတ်ဆုံဆွေးနွေးမှုတွေလုပ်တာဟာတိုင်းပြည်အနာဂတ်ကိုကောင်းမွန်တဲ့ရလက်ပါဒီလိုမလုပ်ရင်ဆဲအိမ်မှုယာအိမ်မှုတောင်မထင်ရင်မထင်သလိုလုပ်နေကြတာကလည်းပြည်သူတွေကသိပါတယ်တနတ်ရှိတဲ့သူတွေဆိုပြည်သူစစ်တောင်လုပ်ချင်တိုင်းလုပ်နေလို့ကြောက်နေရတာဖြစ်ပါကြောင်းဆွေးနွေးအပ်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါအခုတော်တော်ရှင်နေပေးစာတွေမှာဆက်စပ်ဆွေးနွေးကြရတဲ့ပုံကိုယ်တွေမှာဒီတွိတ်ဆုံနေတဲ့ကိစ္စတွေနဲ့ပတ်သက်လို့မျှော်လင့်ချစ်တီထားကြတဲ့သဘောထားတွေတွေ့ရပါတယ်ဒါပေမဲ့ဒီလိုတွစ်ဆုံဆွေးနွေးမှုတွေမှာဒီမိုကရေစီအင်အားစုတွေဘက်မှာရောလူရင်းသားတွေရနိုင်လောက်အောင်အာမခံချက်တွေဘလောက်များများရှိမယ်လို့ယူဆရလဲဆရာဦးစီစုအောင်မြင့်အရင်ဆွေးနွေးပါဦးခင်ဗျာ
ပထမဦးဆုံးကတော့ဟိုကျွန်တော်တို့ကတစ်ခါပြောစကားတွေပေါ့နော်လက်ရှိသမရနဲ့တက်မလို့ကာကိုယူပြီးကြိုးရဲ့ပြောစကားတွေကိုကျွန်တော်တို့ကြည့်ရတယ်ပြောစကားတွေကိုကြည့်တဲ့အချိန်မှာသမရဦးသိန်းစင်ကလည်းဒါအတူအတာဝန်ကိုပြောင်းပေးမယ်ဆိုတာသူကကဘာကိုလည်းပြောတယ်ဆက်ဒီလိုကိုလည်းပြောတာပေါ့နော်ဆိုတော့ဒါကြီးကတော့ကိုရမှာပါဒီမှာသမ္မတကဝေးကြီးကြီးကလည်းသူကပြောပါတယ်ဒါပေါ်ကြီးတို့အခြေခံဥပဒေနဲ့ဒီပေါ်ပေါက်လာမဲ့အခြေအဖွဲ့စ်ကိုသူအနေနဲ့ပြီးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့ဖြစ်တာကခုနကတော့ကျွန်တော်ကိုကွန်မစ်တော်ဆွေးနွေးသွားတယ်လို့ပါပဲပုံမှန်ငါးစစ်ကိုစလုံးကြီးဟာရှိတဲ့အခါကျတော့တိုင်းပြည်မှာဒီလူတို့ကဒါမဲရဲ့အများကြီးပြီးပြီးတော့ရေးကောက်လိုက်ပြီလေတော်ဆိုင်ကြည့်ကြည်ကဒီသမ္မတမဖြစ်နိုင်သေးပါဘူးအဲ့တော့မဖြစ်နိုင်ပြီးတော့ဒီကိစ္စတစ်ခုတော့ရှိနေပါသေးတယ်အဲ့တော့အဲ့ဒီကိစ္စချစ်ပေါ်ဘူးအချက်ဘူးပဲဒေါ်ရသူကြီးကဒီကာလမှာကြိုးစားနေတာတွေလည်းကျွန်တော်တွေ့ဟိုကျွန်တော်တို့တွေ့ရပါတယ်အဲတော့ဘုရင်မကြီးတိုင်းဘုရင်မကြီးတိုင်းရှင်နဲ့တွေ့ဆုံတာတွေလည်းဒီကိစ္စတွေပါကောင်းပါမယ်လို့ကျွန်တော်တို့ယူဆရပါတယ်ဒါပေမဲ့ဒီအားနဲ့ပတ်သက်လို့သိကြတဲ့အဖြေကတော့ဒီလိုချေတီမတွေ့ပြပါဘူးခုနကဒီလိုပြန်ပြီးတော့ဟိုကျွန်တော်ဖြေရမယ်ဆိုရင်တော့ဒီမိုကရေစီအရေးကြီးတဲ့ဘက်ကလိုအပ်တယ်ဆိုတဲ့ဟာကပထမအချက်ကတော့ဒေါ်ရသူကြီးကမရာဖြစ်ယူတာရှိတာကွယ်ထားတဲ့ဒါပုံမှန်ငါးစက်ကိုစလုံးကိုပြဖြစ်ပေးနိုင်ရတဲ့အချက်ရှိတယ်နောက်တစ်ခုကတော့ဒီဒီမိုကရေစီနိုင်ငံကြီးဖြစ်လာဖို့အတွက်ဆိုရင်ဟိုတက်မလို့ကိုပြောပချင်တယ်တက်မလို့ဖြစ်အောင်လုပ်ဖို့အတွက်ဖွဲ့စည်းဖို့ပြင်ဖို့ဆိုတဲ့ကိစ္စတွေရှိပါတယ်အဲ့ဒါတွေကတော့လက်တော်တော့မရနိုင်သေးပါဘူးနောက်ငါးနှစ်အစွာသက်တမ်းမှာနောက်ငါးနှစ်သက်တော့သက်တမ်းမှာတော့ဟိုရနိုင်နေမယ်လို့တော့ပြင်နေရပါတယ
်ဟုတ်ကဲ့ဒေါက်တာနယောအမြင်ရောခင်ဗျာ
ကျွန်တော်အမြင်ကတော့အခုဒီအာဏာလွှဲပြောင်းရေးကိစ္စနဲ့ပတ်သက်ပြီးပြောရတယ်ဆိုလို့ရှိရင်တော့ကဲဒါတို့ပြီးပြီးရောအင့်ဆိုပြီးတော့ဒီလိုမျိုးလှုပ်သွားခဲ့လို့ဒီမကားသေးနဲ့ကျွန်တော်တို့အခုကြည့်ရမှာကပါတော့တိုင်းပြည်ရဲ့ပပေါင်းဆောင်ချို့တဲ့နေရချို့လင်းခဲ့တဲ့နိုင်ငံကြီးဖြစ်နေတယ်အဲ့နိုင်ငံကြီးကိုကျွန်တော်တို့ကလူသက်တယ်နဲ့တည်နေနေသွားဖို့လိုတယ်သွားဖို့လိုတယ်ဆိုတာကဘာလဲဆိုတော့အခုရှိနေတဲ့စစ်တပ်ဆိုတဲ့ institution မပါဘဲနဲ့ကျွန်တော်တို့လုပ်မရဘူး အလုပ်လဲဆိုတော့ကျွန်တော်တို့ကဒီတရားမျှတမှုကိမ့်နေတဲ့ဒုက္ခဖွယ်စီရတယ်တရားမျှတမှုဟိုဒီပြည်စုံလာတဲ့ဒုက္ခဖွယ်စီဥတော်မယ်ဆိုလို့ရှိရင်ကျွန်တော်အတိတ်ကတက်ပနာတွေကိုကျွန်တော်ရှာဖွေခေါ်ထုတ်ဖို့လိုတယ်တင်ငန်းလာယူဖို့လိုတယ်နောက်ဒီဖြည့်ရှင်းအမှန်အကန်ဆုံးဖြည့်ရှင်းနိုင်တဲ့နည်းလမ်းတွေလုပ်ဖို့လိုတယ်အဲ့လိုလုပ်တဲ့နေရာမှာကျွန်တော်တို့ဒီစစ်တပ်ဆို ဒီတွေ့ဆုံဆွေးနွေးခြင်းအပြင်ဒီအမျိုးသားပြည်နယ်ပြည်နယ်ရေးဆွေးနွေးခြင်းအစ်တက်ကဘောတော့အမျိုးသားပြည်နယ်ပြည်နယ်ရေးဆွေးနွေးခြင်းအစ်တက်ကတွေ့ဆုံဆွေးနွေးဖြစ်ရှာနေရမယ်တရားမျှတရားယုံကြည်ပေးရမယ်နောက်ပြီးတော့မှအရင်းမြစ်ပြဿနာမျိုးကျွန်တော်ပြည်နယ်ပေါ်ထုတ်နိုင်ရမယ်တင်ငန်းသာကြီးနယ်ရမယ်အမှန်တရားနှီးနှောင်းရှာရမယ်ဆိုတော့အဲ့လိုလုပ်တဲ့နေရာမှာစတက်အင်စတီကျ
ဒီနေ့ဘုတ်ပြမယ်အဲ့တော့ငါတို့ခန့်ကဏ္ဍပြီးဒီနေ့ခန့်ဆက်လုပ်ကြတော့ဆိုတဲ့ဥစ္စာမျိုးဆိုလို့ရှိရင်တော့တကယ်တမ်းတည်းမှာအစဉ်ကုန်မှုကြီးတွေပုံပြီးရှိတာတမ်းမှန်ပါဟုတ်ကဲ့ကျွန်တော်အခုဥက္ကမြင့်ထုံးလည်းမေးချင်ပါတယ်ကျွန်တော်ဒီဒီမိုကရေစီအခုဒီလိုတွဲဆုံဆွေးနွေးညှိနှိုင်းမှုတွေကနေပြီးတော့ဒီမိုကရေစီရာစုတွေဘက်မှာဥက္ကမြင့်ထုံးဆိုတိုင်းသားရေးလှုပ
ကျွန်တော်တို့ပြောဖို့ကတော့နည်းနည်းစောပါတယ်ဗျာ။ဒါဆိုရင်ကျွန်တော်တို့ဆွေးနွေးချက်တွေဟာဘယ်မှာဆွေးနွေးပြီးတော့ဘယ်လိုရလဒ်တယ်ဆိုတာမသိတဲ့အခါကျတော့ကျွန်တော်တို့ကပြောဖို့နည်းနည်းစောပါတယ်။သို့တော့ကျွန်တော်တို့ကဒီအကောင့်အင်းနဲ့အနေနဲ့ပြောရရင်တော့ဒီဂျောင်းဆန်းစစ်ကြီးနဲ့ NLD ကတောင်းဆိုခဲ့တဲ့တိကျဆွေးနွေးဖြစ်ရှင်းဆိုတာ29မိနစ်ကြာပြီးတဲ့အခါမှာဒီကနေ့လိုအခါမျိုးမှာတော့ဒါလက်တွေ့ကျကျဖြစ်လာပြီလို့ကျွန်တော်အဲ့လိုမြင်ပါတယ်။မြန်မာပြည်မှာဒီအဖွဲ့ချုပ်ရဲ့ဒီနေ့ထောင်ရမှုနဲ့ဒီနေ့စစ်ကောင်းဆောင်နဲ့ထောင်ရမှုတွေကအဲ့ဒီပေါ်ဒီမှာအခြေခံပြီးတော့မှဒါလုတ်သွားနိုင်နိုင်မယ်လို့ကျွန်တော်မြင်တယ်။အဲ့ဒါကတော့ကျွန်တော်အဓိကအချက်ဖြစ်ပါတယ်။နောက်တစ်ခုကတော့ဗာလဲချင်းကျွန်တော်တိုင်းပြည်ရဲ့ကြံစည်ကဘသူကဘသူကိုဗာနဲ့ဘလို့အာမခံချက်ပေးမလဲဆိုတာဒါကျွန်တော်တမရဲ့တခြားလုံးနေပုံဖြစ်ပါတယ်။ဒါဒီနေ့ချိန်ခါမှာတော့ဒီပြည်သူစိတ်မေ့မှုတွေကနေပြီးတော့မှအပြန်လာအဖြစ်အာမခံချက်တွေကိုပေးနိုင်လိမ့်မယ်လို့ကျွန်တော်ညွှန်လင်းတယ်အဲ့ဒီအပြန်လာအမခံမှုအေးနိုင်မှုတွေကနေပြီးတော့မှကျွန်တော်တို့တိုင်းပြည်အပြောင်းလဲဆောင်ရွက်မှုကအရှိန်အဟုန်တွေကိုအဲ့ဒီကနေပြီးတော့ကျွန်တော်ရရှိနိုင်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့တခုရှိတယ်ဒေါက်တာနေအောင်လည်းပြောတော့ပါတယ်ကျွန်တော်ဒီ state institution ဖြစ်တဲ့စစ်တပ်တို့ကလို့ဆိုရင်အခက်ခဏအရေးကြီးရနောက်တစ်ခုကမြန်မာနိုင်ငံကြီးမှာဆိုပို့ပြီးတော့ကျွန်တော်တို့ကပြောရရှိတာစစ်တပ်ကတော်တော်ကြီးကြီးမြတ်ခက်ခဏမှာနေရာယူထားတယ်လွတ်တော်ထဲမှာတော့25ရာရင်တော့ယူထားတယ်ဆိုတော့အခုနောက်ပိုင်းဒီ NLD အစိုးရတက်လာတဲ့အချိန်မှာရောစစ်တပ်ကခန်းကနာစစ်တပ်ကတော့လေဟိုသူတို့စစ်တပ်တိုင်းဖြစ်အောင်သူတို့ဟိုပြင်ဟိုလုပ်ပါမယ်ဘယ်ဆိုရတဲ့တဲ့နားထောင်ပါမယ်လို့တော့ပြောနေတယ်ဒါပေမဲ့အခုလက်ရှိဒီအခုလက်ရှိဦးသိန်းစင်ဦးဆောင်တဲ့အစိုးရလက်ထက်မှာတော့မှာပဲဟိုနေဆက်တီတိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတာမျိုးကိစ္စမျိုးတွေဒီလိုမျိုးပေါ့လေ NLD အစိုးရလက်ထက်မှာရောတရားတွေခတ်တဲ့အခြေအနေမျိုးတွေရောဟိုဆက်ဖြစ်မလာအောင်ဘယ်လောက်ထိဟိုစစ်ဆင်ကြီးနိုင်နိုင်မယ်အလားအလာမျိုးတွေမြင်မိတယ်ဆရာဦးစီစုအောင်မြင်
အဲအခုပေါ်လာမဲ့အစိုးရကဒီလူတို့ကရေပောက်တင်ရောက်လာလို့တက်လာမဲ့အစိုးရတော့ဟုတ်တယ်ဒါပေမဲ့အဲ့ဒီအစိုးရအဖွဲ့ပုံစံကဟိုဘာခေါ်မလဲဆိုတော့တမတော်နဲ့ကျမတော်လည်းဒီလူတို့ရေပောက်လိုက်တဲ့ခေါင်းဆောင်တွေပေါ့ခေါင်းဆောင်တွေပြူးပြဲပြီးတော့မှတိုင်းပြည်ကိုအုပ်ချုပ်တယ်ဆိုတဲ့ပုံစံနဲ့ဖြစ်နေလိမ့်မယ်အဲ့ဒါကနေရာတိုင်းမှာတွေ့ရနေတယ်အစိုးရအဖွဲ့မှာဆိုရင်လည်းအဓိကကျတဲ့ဒီလေးရေးတို့စာကွက်ရေးတို့မက်ဆက်ရေးတို့မှာဒါတမတော်ကခန့်တဲ့အဝင်ကြီးရခိုင်ကျွေးမယ်ဒါအရေးကြီးတဲ့ဌာနတွေဖြစ်ပါတယ်ဒီမှာသွတ်တော်တွေထဲမှာဆိုရင်လည်း25ရက်ကလုံးတမတော်သားတွေရှိနေမယ်ဆိုတော့သွတ်တော်ထဲမှာလည်းဗာဒီပြေဒီလိုရေးကောက်လိုက်တာနဲ့တမတော်သားတွေရှိနေတယ်အဲဒီမှာနောက်တကယ်အရေးကြီးတဲ့တန်းကြီးရဲ့အရေးအရာမှာတကယ်ထိတ်တန့်ကြတဲ့စာကွေနဲ့လုံရည်ကောက်စီမှာဆိုရင်လည်းတမတော်စာကွေကြီးဦးပြီးချုပ်နဲ့စီရဆက်လိုက်တဲ့လူ9ယောက်ပေါင်း6ယောက်ရဲ့တစ်ဖက်ကဒီလူစုကရေးကောက်စီရောက်လာလို့ဆက်လာတဲ့လူတွေက9ယောက်ရဲ့ရှိနေတယ်အဲ့ဒါဆိုတဲ့အခါကျတော့အခုလာမဲ့ပုံစံကသမရောနဲ့ခုနကတော့ဒီလူကြီးရေကောက်လိုက်တဲ့ဒါပြေပြေလေးတွေနဲ့ပူးပြဲပြီးအုပ်ချုပ်တယ်ဆိုတဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့တစ်ဖက်နဲ့တစ်ဖက်ကဒါအပြန်အလှန်ကြီးနိုင်ပြီးတော့မှအုပ်ချုပ်သွားရမယ့်ပုံစံမျိုးလို့ကျွန်တော်ထင်ပါတယ်။ဒီလိုမျိုးပြင်နေတဲ့ဆိုရင်တိုင်းပြည်အုပ်ချုပ်ရေးကကောင်းလိမ့်မယ်။တိုင်းရာပြည်ထောင်အခြေခံကြီးကကောင်းလိမ့်မယ်။တိုင်းပြည်စီးပွားထုတ်ပြေးပြတဲ့အောင်လုပ်တဲ့အခါမှာအခြေအနေကောင်းလို့ရလိမ့်မယ်။ဒါပေမဲ့ဒီလိုမျိုးအချိန်မပြေဘူးဆိုရင်တော့ကျွန်တော်တို့ကပြောသလိုပါပဲ။အချက်ကျွေးပြီးပြန်ဖြစ်တာဒီမပြေမလဲဖြစ်တာဒီအုပ်ချုပ်ရေးမှာလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုဘာလဲနားလည်မှုတွေလွဲတာတွေဒါတွေလည်းအကုန်လုံးဖြစ်လာနိုင်ကြရှိပါသေးတယ်။အဲ့ဒါကတစ်ဖက်နဲ့တစ်ဖက်ဘလောက်ပြီးတော့ဆောင်ရွက်နိုင်မှုရှိမလဲဆိုတဲ့အပေါ်မှာမူတည်မယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့ဒေသဆရာဆရာဦးစီတော်မြင့်ပုံမျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းမြန်မာနိုင်ငံဒီမိုကရက်တစ်တပေါင်းစုကဒေါက်တာနိုင်အောင်နဲ့အီးမေးလ်ပေးပို့ဆွေးနွေးကြတဲ့ပုဂ္ဂိုလ်အားလုံးနဲ့အထူးပဲကျေးဇူးတင်ပါတယ်။